တူရကီနိုင်ငံအစ္စတန်ဘူးမြို့ရဲ့အချက်အချာလူစီကားရနေရာမှာတနင်္ဂနွေနေ့ကဘုံးပေါက်ပွဲမှုကြောင့်လူ6ဦးသေဆုံးပြီးအစိုးရတာဝန်ရှိသူတွေကတော့အကြမ်းဖက်ဝါဒီလုပ်ရဖြစ်တယ်လို့ယူဆနေကြပါတယ
်ဆိုအန်အစ်တီဘာရီလေကဒန် olduğunu değerlendirdiğimiz
လက်တလောရရှိထားတဲ့တဲ့အချက်လက်တွေအရဘုံးပေါက်ပွဲသူဟာအမျိုးသမီးတူအဖြစ်ယူဆထားပြီးအကြမ်းဖက်ဝါဒနဲ့တိုက်ခိုက်မှုဖြစ်နိုင်တယ်လို့ယူဆကြောင်းဒုသမ္မတဖြူအုပ်တေးကသတင်းတောက်တွေကိုပြောလိုက်ပါတယ်။ပောက်ကွဲမှုကြောင့်စိုးရရတဲ့အခြေအနေရှိသူ2ဦးအပါအဝင်လူ82ဦးဒဏ်ရာရှိသွားတယ်လို့သူကပြောပါတယ်။တူရကီသမ္မတရာစစ်တာရစ်အာဒိုဝန်ကလည်းဒါဟာအလွန်ကိုစိုးရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးကျူးလွန်သူကိုအပြစ်ပေးရမယ်လို့ပြောပါတယ်။တိုက်ခိုက်မှုဟာအကြမ်းဖက်သမားတွေလက်ချက်ဖြစ်နိုင်ကြောင်းလည်းပြောပေမဲ့အကြောင်းရင်းကိုတော့သူကရှင်းမပြပါဘူး။ပြီးခဲ့တဲ့2015နဲ့2018ခုနှစ်တွေကလည်းတူရကီနိုင်ငံမှာဘုံးပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတချို့ကတော့ IS Islamic အစွန်းရောက်အဖွဲ့ရဲ့လက်ချက်ဖြစ်ပြီးတချို့ကတော့ကိုပိုင်အုပ်ချုပ်ခွင့်ဒါမှမဟုတ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေကြတဲ့ကာတစ်စစ်သွေးကြွတွေရဲ့လက်ချက်ဖြစ်ပါတယ်ခင်ဗျာ။